ကိုဗစ်ကာယောဂါကာဝယ်ဆေးတရားဝင်ထွက်ပေါ်လာတဲ့အခါမှာဝယ်ယူအသုံးပြုနိုင်မယ့်အစီအစဉ်တရားကိုမြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနအကြီးအကဲရရှိ၍ဒီကနေ့ဆွေးနွေးဆုံးဖြတ်လိုက်တဲ့အကြောင်းပြောပြမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။ကမ္ဘာတဝန်းကိုဗစ်ယောဂါကာဝယ်ဆေးရရှိအောင်ကူညီပေးမယ့် COVAX အဖွဲ့ရဲ့အကူအညီနဲ့တရားဝင်ကာဝယ်ဆေးဈေးကွက်မှာဝယ်လို့ရတဲ့အခါမှာမြန်မာနိုင်ငံအတွက်မှာယူလို့ရအောင်ကျန်းမာရေးတောင်းရှိသူတွေဆွေးနွေးဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ COVAX အဖွဲ့ကဒီဇင်ဘာ9ရက်နောက်ဆုံးထားပြီးတင်သွင်းရမယ့်အဆိုပြုစွာအတွက်လည်းပြင်ဆင်ထားပြီးရတဲ့အကြောင်းကာဝယ်ဆေးထုတ်လုပ်ငန်းစီမံချက်အုပ်ချုပ်ရေးဆိုင်ရာညွှန်ကြားမှုဒေါက်တာထထလင်းက VOE ကိုပြောပါတယ်။
နိုင်ငံအတွက် plan ကတော့ draft လုပ်ပြီးပါပြီ။မတားခင်ထုတ်ပြန်မှာပါရှင်။ဟုတ်ပါပြီ။ရေးလို့ပြီးသွားပါပြီ။အဲ့ဒါပြီးတော့ကျွန်တော်တို့9ရက်နေ့မှာ application တင်မှာပါ။ COVAX ကလည်းရအောင်စူးစမ်းနေတယ်။တခြားနေလန်းတခြားဒီရနိုင်တဲ့ရင်းမြစ်တွေအားလုံးကိုတော့လေဟိုအကုန်လုံးကိုဆက်သွယ်ပြီးတော့ဆောင်ရွက်နေပါတယ်။ဒီကတော့ baking နဲ့ဆေးဖြစ်ဖို့ရယ်နောက်တစ်ခါအစွမ်းထက်တဲ့ဆေးဖြစ်ဖို့ရယ်နှစ်ခုကအဓိကပါ။ baking မို့ကပထမပါ။
ကမ္ဘာနိုင်ငံကြီးတချို့မှာကိုဗစ်ရောဂါကာဝယ်ဆေးလူနဲ့ဆန်းသက်တာအပါအဝင်နောက်ဆုံးအဆင့်ဆန်းသက်မှုတွေမှာအောင်မြင်မှုတွေရနေရဆိုတဲ့သတင်းတွေထွက်ပေါ်လာချိန်မှာပဲရောဂါကူးစက်မှုတွေတိုးနေစေဖြစ်တဲ့မြန်မာနိုင်ငံကလည်းကာဝယ်ဆေးရဖို့ကြိုးပမ်းနေရပါနိုင်ငံတကာဆေးကုမ္ပဏီတွေဆန်းသက်အောင်မြင်နေရဆိုတဲ့ကာဝယ်ဆေးတွေတဲကရနိုင်သမျှစူးစမ်းသွားမယ်လို့လည်းဒေါက်တာထထလင်းကပြောပါတယ်ဟုတ်လားလို့
ဆိုတဲ့ Pfizer, Moderna, AstraZeneca အဲ့လိုမျိုးတွေပဲရှိနေသေးတော့ဒါပဲပြောဟိုကောက်ကဲစိအမျိုးအစားအများကြီးမရှိဘူးလေဆိုတော့အဲ့ထဲရရပဲကျမတို့လောလောဆယ်ဆော့ဆော့ထုတ်နေတော့ရေးဆယ်ရမှာပေါ့နော်အရင်ငယ်အတွင်းမှာကောက်ကဲနိုင်မှုမရှိတော့တဲ့ကောက်ကဲစိမျိုးမချွေရဘူးဒါပေမဲ့အဲ့ဒါပြောဖို့ကအလွန်ဆောနေတာဟုတ်နော်ကျမတို့အတွက်ကပေါ့ကျမတို့တော့ဒီလိုချင်းမျိုးကိုလိုချင်တာပေါ့နော
် COVAX အစီအစဉ်နဲ့ကောက်ဝဲစိရနိုင်မဲ့နိုင်ငံပေါင်း92နိုင်ငံကဇူလိုင်လကတည်းကကနအူးသဘောတူညီမှုရရှိထားတာပါဒီနိုင်ငံတွေကိုအုပ်စုလိုက်ပြန်ခွဲပြီးအလေအလတ်ဝင်ငွေနဲ့နိုင်ငံတွေထဲမှာဘင်္ဂလားဒေ့ရှ်အိန္ဒိယလာအိုဗီယက်နမ်နိုင်ငံတွေနဲ့အတူမြန်မာနိုင်ငံလည်းပါဝင်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အောက်တိုဘာလထုတ်ပြန်ကြမှာတော့နိုင်ငံပေါင်း180ကျော်ဟာ COVAX အစီအစဉ်မှာပူးပေါင်းထားပြီလို့လည်းဖော်ပြထားပါတယ်။မြန်မာအစိုးရကတော့ကာဝယ်ဆေးထောက်ပံ့ရေးရမုံငွေအဖွဲ့ COVAX အစီအစဉ်နဲ့ကမ္ဘာ့ဘဏ်ဘက်ကထပ်တိုးထောက်ပံ့ငွေအမေရိကန်ဒေါ်လာတန်း60နဲ့ဝယ်ယူသွားမှာပါ။ဒီနေ့အစည်းအဝေးမှာတော့မြန်မာဘက်ကလိုအပ်တဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြောင်းအမျိုးသားအဆင့်ကာဝယ်ဆေးထုတ်လုပ်ငန်းဆိုင်ရာအကြံပေးအဖွဲ့ဒုဥက္ကဋ္ဌနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အရှိရောင်အာရှဒေသကြီးကာဝယ်ရေးဆိုင်ရာနည်းပညာအကြံပေးအဖွဲ့ဝင်ဖြစ်တဲ့အငိမ့်စားပါမောက်ကဒေါက်တာစောဝင်းကအခုလိုပြောပါတယ
် COVAX facility ကိုကျွန်တော်တို့နိုင်ငံအနေနဲ့ဟာပေါ့နော်ဟိုတင်သွင်းတာပေါ့နော်ဘယ်လောက်ပတ်ဆက်ယူမယ်ဟို priority ဆရာပါဟိုလူကြီးဆိုဘယ်လို plan နဲ့ပြစားပေးထိုးတယ်အဲ့လိုမျိုးကအဲ့ဒါဘယ်ဆေးရမယ်ဆိုတာတော့ဘယ်သူမှလည်းမသိနိုင်သေးဘူးဘယ်ကုမ္ပဏီရမယ်ဆိုတာလည်းဘယ်သူမှမပြောနိုင်ဘူးနော
် COVAX အဖွဲ့ကတော့သူတို့ရဲ့အစီအစဉ်မှာပူးပေါင်းပါဝင်ထားတဲ့နိုင်ငံချင်းစီရဲ့လူကြီး20ရာခိုင်နှုန်းကာဝယ်ဆေးရဖို့ကာယောဂအဆုံးသတ်ပြီးစီးပွားရေးပြန်လည်ထူထောင်ပေးဖို့ရည်ရွယ်ထားပါတယ်မြန်မာအစိုးရကကိုဗစ်ကာဝယ်ဆေးအတွက်ကမ္ဘာ့ဘဏ်ပတ်မုံငွေအမေရိကန်ဒေါ်လာတန်း60အပြင်ဈေးဝယ်ဖို့လိုအပ်နေတဲ့နိုင်ငံတွေကိုထပ်ပြီးရထပ်ဆောင်ရမုံငွေအမေရိကန်ဒေါ်လာ12ဘီလီယံတဲကလည်းနောက်ထပ်ရနိုင်တဲ့အလားအလာတွေရှိနေကြောင်းကမ္ဘာ့ဘဏ်မြန်မာရဲ့ဌာနညွှန်ကြားရေးမှူးမစ်မာရီယန်ရှာမန်ကမကြသေးခင်ကပဲပြောဆိုထားပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ကြတဲ့အရာမြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူ2000ကျော်နဲ့ကူးစက်သူ9000ကျော်ရှိနေပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ VOA အတွက်တင်ပြပို့နေရပါ